Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့မလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆူမြတ်မောင်ပါရှင်ဒီနေ့မြန်မာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ဖြစ်ခတ်နှိမ်ညှင်းတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှလှုပ်ခဲကြပါတယ်။ရန်ကုန်မြို့တွေကတာကီတစမ်းချောင်းကြီးမြနိုင်တာမွေတင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ရိုပုံအတန်ပုံတွေအပြင်ဖြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လည်စူးစီးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြလမ်းမပေါ်မှာလက်နက်ကန်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားအဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့တရင်တွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မင်းညာတို့ကလည်းလက်နက်ကန်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်းမှုတွေလုပ်ခဲ့ပါတယ်။ပပယ်ရံမြို့နယ်မှာမင်းညာတို့ကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခင်မောင်လက်ကတော့ညာရင်းချင်းဆုံးပါသွားပါတယ်။အသက်58နှစ်အရွယ်ဦးခင်မောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဦးကောင်းမိုင်းအပါအဝင်ဦးကောင်းမိုင်းအပါအဝင်တွေးရီပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဦးခမောင်လဟာ NLD လွတ်တော်ကိုယ်စားလှယ်ဦးစီတူမောင်ရဲ့2020ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သူ့ကိုရေးဝေးတုတ်တက်မှာအစ္စလမ်ဘာသာဝင်တွေရဲ့ဓလေ့ထုံးစံအတိုင်းဒီကနေ့မှပဲအာသုဘအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပူဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်နှန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါစစ်အာဏာသိမ်းမှုစန့်ကျင်ရေးအကြမ်းဖက်အာဏာဖီဆန်ရေးတောင်းဆိုကြွေးကြော်ဟောပြောပွဲတွေလည်းလုပ်ခဲ့ကြပါတယ်စစ်အာဏာရှင်စနစ်စန့်ကျင်ရေးနဲ့လက်နက်ကိုင်လုံခြုံရေးတွေရဲ့လက်ချက်နဲ့တေဆုံသွားခဲ့သူတွေအတွက်လည်းအောက်မေ့ငြိမ်သက်အခမ်းအနားကိုဒီကနေ့မန္တလေးဆန္ဒပြပွဲမှာလုပ်ခဲ့ကြပါတယ်လုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အောင်မြေတန်ဆာမြို့နဲ့အောင်မြေတာဆာမြို့နဲ့22လမ်းနဲ့88လမ်းနာမှာငင်းငန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်တပိတ်ကိုမင်းဆက်တနိုင်ဝင်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။ဖမ်းမိသူတချို့ကိုဝိုင်းပြီးရိုက်နှက်ကန်ကြောက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်။မန္တလေးမှာလောလောဆယ်တည်ထားကြလောက်အဖမ်းခံရသူ100လောက်ရှိပါတယ်။ပကံညောင်ဦးမျိုးတွေမှာလည်းဆန္ဒပြသူတွေကိုမျက်ရည်ယိုလုံးတွေတုံလူစုဖဲခဲ့ပါတယ်။ဒီအစ်စ်တွေရာဘာကြီးတွေအပြင်လောင်လေးကွားနဲ့ပါလုံခြုံရေးတွေဘက်ကပြစ်ခတ်ပါတယ်။လောလောဆယ်အထိကြီးချီမှန်သူအနည်းဆုံး100လောက်ရှိတယ်လို့သိရပါတယ်။ပခုတ်ကူမျိုးမှာလည်းပခုတ်ကူတက္ကသိုလ်ထဲမှာတက်ဆွဲထားတဲ့စစ်တပ်ရဲ့ရဲကိုထွက်သွားဖို့တောင်းဆိုဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။မုံရွာမျိုးမှာတော့ကြောက်ကလမ်းပေါ်မှာရှိတဲ့မုံရွာတက္ကသိုလ်ထဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေဒီနေ့ဝင်ရောက်တက်ဆွဲထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးတွေရှိရာအဆောက်အဦရှိမှထိုင်းနိုင်ငံရောက်မြန်မာတွေဆန္ဒပြခဲ့ကြပါတယ်။ထောင်ထဲချီရှိတဲ့ဆန္ဒပြသူတွေဟာကျွေးကြော်ဇန်တွေကျွေးကြော်တချင်းတွေတည်ဆူဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကရတအစိုးရကောင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားရသူတွေပြန်လွှတ်ပေးဖို့တောင်းဆိုကြတယ်လို့စစ်အာဏာသိမ်းဖို့အဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးဖို့တောင်းဆိုခဲ့ကြတာပါ2026နှစ်အရွယ်မြန်မာနိုင်ငံကဆန္ဒပြသူအမျိုးသမီးကအာဏာသိမ်းယူအုပ်ချုပ်နေသူတွေဖယ်ရှားပေးဖို့ကောင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့မြန်မာနိုင်ငံလုံခြုံရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာကောင်းဆောင်တွေကူညီဖို့ပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့ဆန္ဒလာပြကြတဲ့မြန်မာတချို့ကလည်းမြန်မာနိုင်ငံဒီမိုကရေစီပြန်မရတဲ့၍တနင်္ဂနွေနေ့တိုင်းလာပြီးဆန္ဒပြမယ်လို့ပြောပါရယ် Taiwan Male, Siana Debu Sanjane and Ine, Taiwan Yam Yamari, Digadi, Sanap Jajavare, American Nangandari, Aji Sawya Bide, Taipei Nuroga, American Institution Ma, Seganala, Layout Sanap Jagarava,
Hosjaka Dida, Mindian Rendo, Hoy, just a Sanzai Ramin Zaidian, Mindian Ramin.
Yamanangan Vera Pidrego, the Kabalo, Masini, and Yamari, Api Taukanidis, Rati Vision, Lu Sanda, Labjara, Pidelu, Diolu, Pionirava. Yamanangama, a German pet and a piece and yellow shampoo lunizare, Pogliga by Penrigo, Nepa, Mala, Shiani, Mafia, Pimbo, and our new up your happy mate. Pimbo, a character, she needed a little panlonga and dying up your worry. But when entered on the Mia, CD and Ma Bowen is other low, Lonjo in at Dwai, like a cat carry down, Penry, Pian Pimbo, cut here, look your jarry. Siana, baby now by Pogliga, but when that Mia up ya, CD and no shampoo, lunizara, Palonga really at Dolly Tiga Nidaba.
ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီအထိ5.19kHz 95kHz 75kHz 77.3kHz 5.35kHz 75kHz 95kHz 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 95
တဆင်အောင်မှာတည်င်းလေးကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ American ပြည်ထောင်စုမှာဒေါ်လာ 1.9 ထရီလီယံသုံးဆွဲမဲ့ကိုဗစ်ကပ်ရောဂါကာလထောက်ပံ့ရေးဥပဒေချမ်းကိုအထက်လွှတ်တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်အတွေ့သူသမ္မတတာဝန်ယူပြီးနောက်ပိုင်းမှာပထမဆုံးအဓိကဥပဒေပြည်ရေးအောင်ပွဲတစ်ခုဖြစ်ပါတယ်။အကူအညီတွေပေးဖို့လာနေပါပြီဆိုပြီးကြေပေးခဲ့တဲ့အတိုင်းဆောင်ရွက်နိုင်ဖို့အတွက်ခြေလှမ်းကြီးတစ်ခုလှမ်းနိုင်လိုက်ပြီဆိုတာဒီကနေ့ကျွန်တော်ပြောနိုင်ပါပြီလို့ဥပဒေချမ်းကိုအတည်ပြုပြီးနေ့နေ့ပိုင်းအတွင်းမှာပဲတမရဂျိုးဘိုင်ဒန်ကအင်ဖြူတော်မှာပြောဆိုပါတယ်ဒီဥပဒေချမ်းကိုဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့နောက်ဆုံးအချိန်အထိအပြောင်းအလဲတွေအများကြီးလုပ်ခဲ့ရတယ်လို့အချိန်အတော်ကြာကြာဆွေးနွေးခဲ့ကြရပါတယ်အထက်လွှတ်တော်အမတ်တီဟာရဲမှာ Republican တွေဘက်ကထောက်ခံမဲမပါပဲထောက်ခံမဲ50ကန့်ကွက်မဲ49မိနစ်အတည်ပြုခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်အတည်ပြုတဲ့ဥပဒေချမ်းကိုဥပဒေအဖြစ်သမ္မတဘိုင်ဒန်လက်မှတ်မထိုးခင်မှာပြန်ပြီးတော့ညှိနှိုင်းအတည်ပြုဖို့အောက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်။ကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေပို့ပြီးတော့ဖြစ်ပွားပြန့်နှံ့လာနေတာကြောင့်ဥရောပတလွှာရောဂါဖြစ်ပွားမှုနှုန်းပို့ပြီးတော့မြင့်တက်လာနေပါတယ်။ဒီလိုယောဂကူးစက်မှုတဲ့အဆိုးဆုံးခံရတဲ့နေရာတွေတဲ့အီတလီနိုင်ငံမီလန်မြို့ဘိုလိတ်အရက်ကနေကလေးတင်းကျောင်းတစ်ကျောင်းနဲ့အနီးအနားနောက်ထပ်မူကျောင်းကျောင်းတစ်ကျောင်းမှာရပိုင်းအတွင်းမှာကလေးငယ်45ဦးနဲ့ဝန်ထမ်း14ဦးကိုယောဂကူးစက်နေတာကိုတွေ့ခဲ့ပါတယ်။မျိုးဗီဇဆိုင်ရာလေးလာတွေ့ရှိချက်တွေအရဒီကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအင်္ဂလန်နိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့မျိုးကွဲဖြစ်တယ်ဆိုတာကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အင်္ဂလန်မှာစပြီးတော့တွေ့ခဲ့တဲ့ဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအခုအခါနိုင်ငံပေါင်း10နိုင်ငံလောက်ကိုကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဘရာဇီးနဲ့တောင်အာဖရိကမှာတွေ့တဲ့နောက်ထပ်မျိုးဗီဇကွဲဗိုင်းရပ်စ်တွေအတွက်လည်းဥရောပမှာကူးစက်လာနိုင်တဲ့အခြေအနေတွေကစိုးရင်စရာအနေအထားမှာရှိနေပါတယ်။ပုံရဟန်းမင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံမြောက်ပိုင်းကိုရောက်ရှိခဲ့ပြီး IS အစွန်းရောက်တွေကြောင့်ပျက်စီးခဲ့တဲ့ခရီးရန်ဖျားကြောင်အပြည့်အစည်းနေရာတွေမှာဆူတောင်းပွဲတွေပြုလုပ်ခဲ့ပါတယ်။ပုံရဟန်းမင်းကြီးကဒီကနေ့မိုးဆူးမြို့ကိုအရင်ဆုံးရောက်ရှိခဲ့တာပါ။မိုးဆူးမြို့ဟာအရင်က IS စစ်တွေကြွားတဲ့အခိုက်အမာနေရာယူခဲ့တဲ့မြို့လေဖြစ်ပါတယ်။ပုံရဟန်းမင်းကြီးကဖျားကြောင်အပြည့်အစည်းပုံတွေကြားမြို့တော်ရင်မြင်မှာစစ်အတွင်းတည်ဆုံးထိခိုက်ဒဏ်ရာရခဲ့သူတွေအတွေ့ဆူတောင်းပွဲပြုလုပ်ခဲ့ပါတယ်
။ဟုတ်ကြီး။Tutti eleviamo le nostre voci in preghiera a Dio Onnipotente per tutte le vittime della guerra e dei conflitti armati.
Se puoi venire lei ne cai in petit pacari già ta gong phit khe ya tu bi twe ti kini chano ru atan ni po che che lang lang su tang pi ya ba me. Chi kwe kwe si ye a ju set twe go di mo su myo ma ti ti ta ta nai chang ne di lo ba da yin che mu song thun kha ya ne mi.ရှိဟောင်းဝပြူစုတောင်းရနေရပြီရှိတဲ့ဒီနေရာကိုအခုလိုရဲရဲဆက်ဆက်ဖြစ်နေဖြစ်စည်းခံရတာဟာပိတ်ကိုရက်ဆက်ရကြလွန်နေလို့ဘုရားဟန်မင်းကြီးကပြောပါတယ်။ဒါ့အပြင်မွတ်စလင်ခရစ်ယာန်တွေရာဇဝတ်တိုင်းသားတွေအပါအဝင်လူထောင်ပေါင်းများစွာဟာအကြမ်းဖက်တွေရဲ့ရဲရဲဆက်ဆက်တပ်ဖြတ်တုတ်တင်တာကိုခံရပြီးနေရပြောင်းပြေးရတာအသက်ခံရတာတွေအတွေ့လဲသူကမွတ်ဟပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဆာမိုးဆူးမြို့ကနေကာရာကတ်မြို့ကိုဆက်သွားခဲ့ပြီးအဲ့ဒီမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ပ 白鸽苗个没便宜嘛，不一下面这个阿德苗个阿个啥款的苦嘛，例如苏维伯金巴布是吧嘞？这边那边个有款三亚大米车队长，第六路苏维伯个路的当老板都要款疙瘩茶吧嘞？不一下面这个真正让你们的白马意大利那样个边部西餐茶吧嘞些？American ပြည်ထောင်စုနဲ့အတူတာလီဘန်ခေါင်းဆောင်တွေကအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လည်စတင်ပြုလုပ်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါရယ်အရင်ရထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရ American ဥဆောင်တဲ့နိုင်ငံညာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကမေလ1ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့တတ်မှတ်ထားတဲ့ရက်တဖြည်းဖြည်းနီးကပ်လာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲပြန်ပြီးတော့စတင်ခဲ့တာပါတာလီဘန်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒူဂါနီဘာရတ်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ညီညီရေးဆွေးနွေးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာတောက်ကြနေညကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ခါလီဇတ်ကအာဖဂန်နစ္စတန်ကနေဒိုဟာမြို့ကိုရောက်ရှိနေပြီးအာဖဂန်အစိုးရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့အတူအာဖဂန်ညီညီရေးရှေ့ဆက်တိုးနှံရေးသုံးရကြတိုင်ပင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တာလီဘန်တို့ကလက်ရှိအာဖဂန်အစိုးရကိုအမေရိကန်တို့ဖွဲ့စည်းထားတဲ့အစိုးရအဖြစ်အတိမတ်ပြုခြင်းမရှိဘဲအာဖဂန်အဖွဲ့တွေကြားဆွေးနွေးပွဲကျင်းပမယ်ဆိုရင်အစ္စလာမစ်အစိုးရအဖွဲ့တည်းရဲ့ထူထောင်ရေးအတွက်သာကျင်းပဖို့တောင်းဆိုထားပါတယ်။အာဖဂန်သမ္မတဂါနီကတော့အစိုးရတည်းရဲ့ဖွဲ့စည်းမှုဆိုရင်ရေကောက်ပွဲကတဆင့်လာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကပြောပါရယ်ရေကောက်ပွဲကနေသားအနာအလဲပြောင်းလို့ရမယ်ဆိုတဲ့မူဝါဒကိုအလျှော့အတင်မလုပ်နိုင်ဘူးလို့လည်းသမ္မတဂါနီကပြောပါရယ်သမ္မတဂါနီကလွန်ခဲ့တဲ့နှစ်နှစ်ကကျင်းပခဲ့တဲ့ရေကောက်ပွဲမှာ9နှစ်သက်တမ်းအတွက်အနိုင်ရရှိထားတာဖြစ်ပါရဲ့ရှင်တော်ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။ရန်ကုန်ပပေးတန်းမြို့နယ်အတွင်းက NLD ပါတီရက်ကြီးခေါင်းဆောင်တဦးကိုမနေ့ကမတ်လ6ရက်နေ့ညကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒီနေ့မနေ့တော့မင်္ဂလာတုံစစ်ဆေးရုံမှာကွဲလွန်သွားတယ်လို့သိရပါဗျ။ဖြစ်ရဖြစ်စဉ်နဲ့ပတ်သက်လို့ကျွန်မမိခစုံစမ်းတင်ပြထားပါတယ်။တိဆုံးသောသူကတော့ NLD ပါတီပပေးတန်းမြို့နယ်ရက်ကြီးခေါင်းဆောင်တဦးဖြစ်တဲ့ဥက္ကမောင်းလက်ပါသူဟာအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ပါတယ်ရန်ကုန်နေရာတော်တော်များများကရက်ကြီးအစင်တီ NLD ပါတီဝင်တွေကိုစစ်တပ်နဲ့ရဲကမနေ့ကညကလိုက်လံဖမ်းဆီးရမှာဥက္ကမောင်းလက်ဟာနေအိမ်မှာပဲဖမ်းဆီးခံခဲ့ရတာပါမနေ့ကပပေးတန်းမြို့နယ်တခုထဲမှာလည်း NLD ပါတီဝင်အတော်များများနေအိမ်တွေကိုဝင်ရောက်ဖမ်းဆီးပြီးရိုက်နှက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့ပပေးတန်း NLD အမတ်ဦးစီသူမောင်ကပြောပါတယ်
အခုအဖမ်းနာရီအကုန်လုံးကဥပဒေမဲ့ဖြစ်လာပြီဆိုတော့ဟိုရွာလေးရက်သေးကိုတကယ်ကိုအချမ်းဖတ်သမားတပုံလေးလို့ဝင်လာတဲ့လူမျိုးမိရှုမဲ့ဖြက်စီးမဲ့တွေ့တဲ့ဥစားကိုပစ္စည်းလူရက်မဲ့ဆိုတော့လုံးဝဥပဒေမဲ့ရန်ကားမှုဖြစ်သွားပြီကြာဥကိုကလူချင်းနဲ့ပစ္စည်းကိုမရလို့ရှိလို့ရှိရင်မိရှုခဲ့တာတို့ဘာလို့ဆိုတဲ့လုံရက်ကတာအချမ်းဖတ်သမားရဲ့လုံရက်ဖြစ်တာဒီပုံမှာတော့ဒါနိုင်ဆက်စီမှုမျိုးတခုလိုပဲဖြစ်တယ်တော့ကျွန်တော်တို့ကြာဆုံးခဲ့တဲ့အာဇာနည်ရအခုတရားခွင်တရားတိုးလာပြီကျွန်တော်တို့တော်တော်အလွန်အမတန်ဆုံးရှုံးနေတာဟုတ်ပဲ
မလ6ရက်နေ့ည10နာရီဝင်းကျင်မှာစစ်တပ်နဲ့ရဲအဖွဲ့ဟာပပေးတန်းမြို့နယ်လမ်း30အလဲလမ်းမှာဥက္ကမောင်လက်နေအိမ်အပါအဝင်လမ်းတလန်းလုံးကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့တယ်လို့ရက်ွက်တွင်နေထိုင်သူတွေကပြောပါတယ်
။အဲဒါတမန်ဒီအိမ်ကိုဖောက်တဲ့အတွက်ဒီကံလူကြီးကတန်းချောက်ဖောက်တဲ့လူကပါအိမ်ကဒီတော့မဟုတ်ဘူးဆိုတာ။ဒီလူရောသူရကတားနေတဲ့အတိုင်းအကျဉ်းကြီးကလည်းအားလုံးဘုံတန်းဒီတိုင်းစုပ်ပြီးတော့အတန်ကြီးပြေးလိုက်တော့ဒီတော့တော့လည်းအားလုံးတော့ပြီးတော့ဒီတော့မှတက်ဖို့မှလည်းရေးတော့ဖြစ်
ဥက္ကမောင်လက်ရဲ့ရုပ်အလောင်းကိုမင်္ဂလာတုံစစ်ဆေးရုံတွင်ထားရှိကြောင်းသိရှိရပြီးထားရှိတဲ့နေရာကနေလာယူဖို့ဆက်သွယ်လာတဲ့အတွက်ပပေးတန်းမြို့နယ်သားတချို့ကမင်္ဂလာတုံစစ်ဆေးရုံမှာဒီမနက်ပိုင်းတွားရောက်ထုတ်ယူခဲ့ကြတာဖြစ်ပါတယ်။ထုတ်ယူလာမှာရုပ်အလောင်းမှာခေါင်းကိုချုပ်ထားရတာတွေတွေ့တယ်လို့ရှင်ဘက်ခွဲကစစ်ဆေးထားတာတွေလုတ်ထားတယ်လို့အဲ့ဒီနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်။ဥက္ကမောင်လက်တိတ်ဆုံးမှုဟာနှလုံးရောဂါကြောင့်တိတ်ဆုံးရတယ်လို့အာနာပိုင်တွေကအကြောင်းပြတယ်လို့ဆိုပါတယ်
။ရောဂါကြောင့်ဖြစ်တယ်ဆိုတာတော့အထူးကြီးကိုတုံ့ပြန်ချင်တာကဘာမှလက်ခံရတဲ့အကြောင်းမရှိဘူး။နှလုံးရောဂါပေါ့ဗျာ။အဲ့တော့ခက်ခက်ကြဲကြဲကြောင့်မလို့သူကခေါင်းကနေပြီးတော့ဒီတေးတွေပါလိကျနေတယ်ပေါ့ဗျာ။အဲ့တော့တော့ဒီကတော့အကြောင်းပြတဲ့ဖြစ်ပြီးအဆုံးသတ်တဲ့ပေါ်ဒီကိုဒီကဒီဝိုင်းကိုပို့ပြီးတော့ခက်ခက်ကမှဒါအတော်ဝင်ပေါ့ဒီမှာ။ဘာဖြစ်လို့ဒီခေါင်းကဘာလို့တွေးနေကြတယ်လဲ။
ကောင်းနေရာမှာတစ်ခုရဲ့လက်ချောင်းလေးဒီမှာမဲနေတယ်နောက်တစ်ခုကခါပါလေဒါကခါပါအဲ့ဒီအကြံဉာဏ်ကတည်ပြတာလေ
ကွယ်လွန်သူနဲ့ပတ်သက်လို့အစ္စလမ်ဘာသာဝင်တွေရဲ့ထုံးစံအရာဒီကနေ့ညနေပိုင်းမှာပဲမြုပ်နှံစာပနာသွင်းလှုပ်ဆောင်လိုက်တာတွေလုပ်ခဲ့ပါတယ်။ကွယ်လွန်သူဟာပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာတပည့်တဲ့လွတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ဆောင်ရွက်ပေးခဲ့သူလည်းဖြစ်တဲ့အပြင်2015ကာလတုန်းကလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့ဦးနေဖူးဘဆွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ရှင်။
မနက်ကတက်ကြွလှရှားသူចောင်းသူခေါင်းဆောင်သူဖြစ်တဲ့မဖြူဖြူအောင်ကိုအမေရိကန်နိုင်ငံရဲ့ဌာနကနေပြီးတော့2022ခုနှစ်ရဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုချီးမြှင့်လိုက်ပါတယ်။မနက်ဖြန်မတ်လ10ရက်နေ့တနင်္လာနေ့အွန်လိုင်းကလုပ်မဲ့စုပေးပွဲကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဦးဆောင်မှာဖြစ်ပြီးတော့သမ္မတတော်ဂျိလ်ဘိုင်ဒန်မျိုးကုန်ပြောဖို့ရှိပါတယ်။ဆုချီးမြှင့်ခါသူမဖြူဖြူအောင်ကိုမိုင်းအင်ဂျင်နိုင်ငံဆက်သွယ်မင်းမြန်ထားပါတယ
်အခုလိုပေါ့နော်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းနောက်ကိုလူထုကဒီဆန့်ကျင်နဲ့ဒီလှုပ်ရှားမှုတွေပေါ့နော်ဆန္ဒပြမှုတွေကတော်တော်လေးဟိုအရှိန်အဟုန်မြင့်မားနေတယ်တစ်ဖက်မှာလည်းဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့ဒီလူထုဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာပေါ့နော်အခုလိုအမေရိကန်ဘက်ကနေပြီးတော့ဒီမဖြူဖြူအောင်ကိုနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုချီးမြှင့်တဲ့အတွက်ပေါ့နော်ဒီရဲ့ထီအောင်မှုကိုဘလို့မြင်လဲရှင
်ပေါ့နော်ရှေ့ဟာကျမတို့နိုင်ငံရေးအမတွေအမတော်တွေကိုဒီစုချင်းချင်းခံရဘူးတဲ့ဟိုဟိုအရှိမ3ယောက်ပေါ့နော်ကျမရှိမှာဆိုလို့ရှင်3ယောက်ရှိခဲ့ဆိုတော့ဒီလိုမျိုးချင်းချင်းမှုတွေကကျမတို့ဒီတိုင်းပြည်မှာရှိရဲ့အမျိုးသမီးတွေရဲ့ဟိုအတန်လေးဟိုကျမတို့ရဲ့ရုံးပြန်လှုပ်ရှားမှုတွေဒီအမျိုးသမီးတို့ရဲ့ဟိုလှုပ်ဆောင်မှုတွေပေါ်မှာဒါချင်းမြောက်တယ်ဂုံပြူတယ်တစ်ဖက်ကလည်းအတိမတ်ပြုပြီးတော့ဟိုပေါ့နော်ကျမတို့အတန်လေးကိုပါဒါထုတ်ပေးရဲ့ဟာကတိုင်းတာတစ်ခုတိရှိအောင်မှုရှိရလို့ကျမအနေနဲ့တော့မြင်ပါတယ်ရှင့်ဆိုတော့အခုချိန်မှာတော့ပို့ပြီးတော့အရေးကြီးတာပေါ့နော်အခုချိန်မှာတော့ဟိုဒတိုင်းတစ်ပါးလုံးကစိတ်ဝင်စားစောင့်ကြည့်နေရတဲ့ပမာဒီရေးကိုဟိုပမာဒီရေးဖြစ်နေတဲ့အခါကျတော့ပမာဒီထဲမှာရှိတဲ့ဟိုလူကစုချင်းမြင့်ခံရတဲ့အခါကျတော့ပို့ပြီးတော့အိုင်ဆိုင်မိရာမျိုးတွေရှိလာတာဆိုလို့ရှိရင်တော့ဒါကျွန်တော်ပို့ပြီးတော့ထိရောက်မယ်လို့ကျမမြင်ပါတယ်ဟုတ်
အခုလိုပေါ့နော်အမေရိကန်အစိုးရကနေပြီးတော့ဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုမဖြုတ်ဖြုတ်အောင်ချီးမြှင့်ဖို့အတွက်သူတို့ရွေးချယ်တဲ့အခါမှာဘလို့ဆန်သတ်မှတ်ချက်တွေနဲ့ရွေးချယ်တယ်လို့သိရပါရှင
့်ရွေးချယ်ရတဲ့ရွေးချယ်ထဲမှာတော့ဒီကျမရဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေပေါ့နော်ဟိုဒီရှေ့2005ဒီ2015နိုင်ငံရေးဒီပါဝင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေရဲ့နောက်ကျမလက်တလောအခုဆက်ပြီးတော့အလုပ်နေတဲ့ဒီအမျိုးသားပြည်နယ်တင်းငယ်ရေးနဲ့ပတ်သက်ပြီးတော့ကျမတို့ဟိုဒီလူငယ်တွေနဲ့တွဲပြီးလုပ်နေတဲ့အလုပ်တွေပေါ်မှာမူတည်ပြီးတော့သူတို့ဒီစင်စမ်းမပြတ်ဆက်ပြီးတော့လုပ်နေတဲ့နိုင်ငံတည်ဆောင်ရေးတည်ဆောင်ရေးအတွက်ဆက်လုပ်နေတဲ့အပေါ်မှာဥတည်ပြီးတော့သူပေးရလို့ကျမအကြမ်းရင်းသိထားတာပေါ့နော
်ဆရာနာသိန်းဆန့်ကျင်တဲ့လူထုလှုပ်ရှားမှုတွေမှာဒီအမျိုးသမီးတွေအခုပါဝင်ပြီးတော့ဟိုဥဆောင်နေတဲ့အခက်အခဲကဘယ်လိုမြင်လဲရှင့်
အခုချိန်ထိကျမဟိုအမျိုးသမီးတွေရဲ့အခန်းကဏ္ဍကတော့အရန်ကိုအားကောင်းတာတွေ့ရပေါ့နော်ဆိုတော့ကျမလေဒီရက်ပိုင်းမှာလေတည်ထားမိအချက်ဆိုရင်ဟိုဒီစစ်ကြတို့ရဲတို့ကိုတားဖို့အတွက်ပေါ့နော်တခြားအတအရန်တားတွေအပြင်ကိုထမိန်တို့ခုနကပြောသလိုဒီဟိုအတွင်းညာအမျိုးသမီးအတွင်းညာတို့နောက်တစ်ခုကဒီ pack ပေါ့နော်ညာတွေဟိုဗာလဲတုံးထားတဲ့ pack မျိုးအဲ့ဒါတွေနဲ့တားတာမျိုးကြီးဆိုတော့ဟိုတွေ့လာတယ်ပေါ့နော်ကျွန်တော်တို့လူဖွဲ့စည်းကတခါလေးကြောက်လို့ရှိရင်ဒီဟာကိုအစင်းနဲ့ဖြစ်ပါမလားလို့ဟိုဘယ်လိုခေါမလဲဟိုကိုကူဟိုမေးခွန်းထုတ်ကောင်းထုတ်မိမယ်ဒါပေမဲ့အတိုင်းတန်ကူဒီအစင်းလေးဖြစ်လာတော့ကျွန်တော်တို့တွေ့ရတယ်ဒါဟိုဒီတမိန်တန်းနေတန်းတာဟိုခုနပြောသလိုစစ်သားတို့ရဲတို့ကမဖြတ်ရဲပြီမဲ့လဲကျွန်တော်တို့လူငယ်တွေကဒီပေါ်မှာသူတို့အပြေဝဒါကဘာမှမဟုတ်ဘူးပေါ့နော်ခုနယူသီးမှုတွေကတကယ်တမ်းဘာမှမဟုတ်ဘူးဟိုကျွန်တော်တို့ဒါကိုကြော်ဖောက်နိုင်တာကိုတွေ့ရတယ်ဆိုတော့ဒီရှေ့ရက်နေ့ဆိုလို့ရှိရင်မဲဒီအမျိုးသမီးများနေမှာဒီဟိုတမိန်အလန်ထူပြီးတော့စစ်တောင်းထွက်မယ်ဒါအမျိုးသမီးတွေကဥစားမယ်ပေါ့နော်ဆိုတော့ဒါမျိုးတွေလည်းကျွန်တော်တို့တွေ့လာဆိုတော့မျိုးသမီးရဲ့ဥစားမှုအခန့်ကဏ္ဍကတော့ကျမအနေနဲ့ကတော့အရန်ကိုအားကောင်းတဲ့အနေထားမှာလို့တော့ကျမမြင်နေရှင်ဟိုတကယ်ကိုအားကောင်းတဲ့အနေထားရှိရဲ့အမျိုးသမီးရဲ့ဒီသူတို့ဟိုကြာရခန္ဓာမှာ decision မိုင်းမှာပါဝင်တဲ့အမျိုးသမီးတွေရှိလာတဲ့အဲ့ဒီဒီတော့တွေ့မှာပေါ့နော်ဟိုဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီး decision မိုင်းတွေမှာပါဝင်တဲ့အမျိုးသမီးတွေရှိလာတယ်လို့မျိုးပဲခုနရှေ့လမ်းမှာပေါ့နော်ရှေ့လမ်းမှာရဲရဲကြောက်တိုင်းကလိုနေရာမျိုးမှာရှိနေတဲ့အမျိုးသမီးတွေရှိလာတယ်ဆိုတော့ပြီးတော့ဒီဆက်ဆောင်ရမှုတွေမှာလည်းဟိုဒီပညာအပြင်အကောင့်နဲ့အမျိုးသမီးတွေရှိလာတယ်ဆိုစီယုံလုံးဆိုတဲ့နေရာမှာလည်းအကောင့်နဲ့အမျိုးသမီးငယ်တွေအများကြီးပေါ်လာတာပေါ့နော်ဆိုတော့အမျိုးသမီးငယ်ဆိုတော့ကျွန်တော်က highlight ပြောတာပေါ့တကယ်တမ်းဟိုတခြားတက်ရွယ်ဆုံးအမျိုးသမီးတွေကိုလည်းကျွန်တော်တို့တွေ့လာတာပေါ့လက်တလောအချိန်မှာတော့အမျိုးသမီးရဲ့ဦးဆောင်ခံကဏ္ဍကတော့အားရစရာကောင်းနေလို့ပြင်ပါရှင့်ဟုတ်
ရန်ကုန်မြို့ဆင်းအောင်တော်မြင်များကဆရာဝန်တွေ၊ကျမကြီးဝန်ထမ်းတွေ၊အကြမ်းမဖက်အာဏာဖီဆိုင်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေခြင်းတွင်အခမဲ့ဖြားနာစေဘူးကံတွေကလူ့ကျမကြီးအတွက်တစ်ဖက်ကနေပြီးတော့ဆောက်ရှောက်ပေးနေပါတယ်။ရန်ကုန်ကွန်ရက်ကဒေါက်တာကျော်မင်းထွန်းကိုမတ်စုမြတ်မောင်ကဆက်တဲ့မြင်များထားတာကိုအခုမြန်မာပြည်အစီအစဉ်မှာပြန်ဆက်ပြီးပါမယ်။
ကျွန်တော်တို့ဒီဖီဗာကလင်းနစ်ဆိုရင်ရန်ကုန်တိုင်းမှာဆိုရင်အခုဆိုရင်
29 ဆိုရင်ရန်ကုန်တိုင်းမှာဆိုရင်အခုဆိုရင်26ခုပေါ့နော်တရှိရှိနေပြီအခုချိန်မှာပေါ့နော်လူနာတွေအတီတူတူတွေနေတယ်ပေါ့နော်စေယုံစေကန်တောလာဖို့ခက်ခဲနေတဲ့အခြေအနေဖြစ်နေအဲ့ချိန်မှာဆိုကျွန်တော်တို့ကဖီဗာကလင်းနစ်ကနေစိတ်တပိုင်းအနေနဲ့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူတွေကိုပေါ့နော်ဆောက်ရှောက်ဦးတောင်းမှုပေးလို့ရအောင်ပေါ့နော်ကျွန်တော်တို့ဒီနာသာရှိရောဂါပေါ့နော်တူတူစီဂျိုကြောက်ကန်နှ ဒီအစိုးရဆောင်ဝင်မဟုတ်ဘူးကျွန်တော်အပြင်ဆောင်ဝင်နေဒါပေမဲ့ကျွန်တော်တို့ဒီစေတနာရှင်ဗိုလ်လန်တီယာဆောင်ဝင်တောင်းနေတာကျွန်တော်ဒီပြည်သူလူထုရဲ့ကျန်းမာရေးဆောင်ရှောက်မှုရအောင်ကျွန်တော်တို့ကူညီပံ့ပိုးပြီးတော့ဒီကျွန်တော်တို့အဲဒီကြီးကျယ်မှုပေးတာပေါ့နော်အခုချိန်ထိလည်းကျွန်တော်တို့ဒီလူနာတွေကိုကြီးကျယ်ပေးနေတယ်ပေါ့နော်
အခုလက်ရှိဒီရန်ကုန်မြို့မှာရှိတဲ့ဆေးရုံတော်တော်များများကဒီဆရာဝန်တွေဆေးဝင်နေတဲ့နေရာ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဒီဆရာတို့လိုမျိုးဖျားနာခုအခမဲ့ဆေးရုံနေရာနေပြီးတော့မှ Fever Clinic တွေကနေပြီးတော့လူနာရောအခမဲ့ကုညီစက်မိုက်ဆောင်ရှားမှုပေးနေတယ်ဆိုတော့ဒီဆေးရုံတွေမှာရှိတဲ့ facility မျိုးဒီပစ္စည်းကရိယာပြည့်စုံမှုပိုင်းရောလုံလောက်မှုရှိတယ်လို့ပြောနိုင်လားဆရာ
အဲကျွန်တော်တို့ကအဓိကဒီပေါ့နော် network လောက်ထားတယ် network ဆိုတော့ဒီကျွန်တော်တို့ဒီကျွန်တော် community fever clinic ပေါ့မန္တလေးကနေရန်ကုန် network လောက်ထားကျွန်တော်ရှိမှလာပြတယ်လူနာရေးအနေနဲ့ဟိုကကျွန်တော်ရှိက facility ကတော့စိတ်ရောတော့မစုံဘူးအဲကျွန်တော်နောက်ဆုံးလူနာတယောက်ကိုတော့အသက်မသေးအောင်ထိနိုင်တယ်ပြီးတော့ဒီယောဂါကိုဟိုဒီ emergency ပေါ့နော်ယောဂါနောက်ဆုံးအရှိမပြောင်းရတော့ကျွန်တော်ယောဂါတော်တော်ထိမိလို့ရတယ်ထိမိလို့ရတယ်ပြီးတော့အဲ့ဒီလူနာကိုကျွန်တော်ဒီ referral ပေါ့နော်ပြန်လွှဲရတယ်ပြန်လွှဲမှဆိုရင်ကျွန်တော်တို့ကဒီ private ပေါ့နော်စီယုံနေစီကန်းနေရှိတယ်အဲ့ဒီမှာဆိုရင်ဆောင်ကြီးထိုင်လို့အဲ့ဒါရှိတယ်။အမကျွန်တော်တို့ကဒီဆရာဝန်ကြီးကို inform လုပ်တယ်ပေါ့နော်။ဆရာကြီးရေဒီလူနာကဒါဖြစ်တယ်။ဆရာကြီးကိုဆွဲခြင်းတယ်။ဆရာကြီးကိုလူနာကလည်းပတ်စံသိမ့်မတတ်နိုင်ဘူးပေါ့နော်။အမတစ်ဆင်ပေါ့နော်။ဆရာကြီးကတစ်ဆင်ဈေးမြအနေနဲ့ပေါင်းရပေးထားတယ်ပေါ့နော်။ဈေးယုံရင်စိတ်ကန်နေရှိတယ်။အဲ့ဒီကိုကျွန်တော်ကပြန်လွှဲရတယ်။ပြန်လွှဲလိုက်ရင်လူနာတော့လည်းအဆင်ပြေသွားတယ်။ပြန်လွှဲတော့ကျွန်တော်ဒီ ambulance standby ရှိတယ်ကျွန်တော် fever clinic မှာဆိုရင် standby ကျွန်တော်နှစ်စီးသုံးစီးအများကြီးရှိတယ်။ကြာတာလူနာတယောက် emergency လို့ချက်ချင်း ambulance ပေါ်တင်းချက်ချင်းလွှဲကျွန်တော်ပြီးတော့ဟိုဆရာကြီးတို့ရင်ကိုတူတင်ကျွန်တော်တို့ကတန်းပြီးတော့ inform လုပ်ပြီးတော့မှဆရာကြီးတို့ပဲဆေးရုံပို့လိုက်ပါပဲဆေးရုံမှာဆရာကြီးရှိတယ်ပေါ့နော်အဲ့ကြောင်ကျွန်တော်ချက်ချင်းကောက်လွယ်ပြီးတော့လူနာကိုလွှဲပေးရပေါ့နော်အဲ့ဒါကျွန်တော်တို့စောင့်နေထားပါတယ
်အဲ့လိုပြောတဲ့နေရာမှာပေါ့တကယ်လို့ဒီအရေးပေါ့ပေါ့နော်ခွဲစိတ်ကုသမှုလိုတဲ့လူနာမျိုးတွေဆိုရင်ရောဆရာတို့ဘယ်လိုမျိုးစီစဉ်ပေးလိုက်ရှက
်အရေးပေါ့ခွဲစိတ်ပို့လူနေလူနာတွေဆိုရင်ကျွန်တော်ကနှစ်ခုရှိတယ်ပေါ့နော်ဒီမွေးလူနာပေါ့နော်မွေးလူနာပိုင်းတာလည်းမွေးမယ်ဒီအရေးပေါ့အနေနဲ့တတ်တယ်နောက်တစ်ခါကျတော့ဒီရုပ်ရည်ကြီးကို buy out တယ်ဥသက်ကြောင်းနေပေါ့နော်ဒီရုပ်ရည်ကြီးအရင်အန်နေပြုတယ် medical emergency ရှိတယ် surgical emergency ရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့ကဒီ private စီကန်းနေပေါ့နော်အစည်းအုံနေချိန်ထားတယ်ညပိုင်းနေအစည်းအုံနေဒီကျွန်တော်များသောပြညပိုင်းနေဖွင့်တဲ့အစည်းအုံနေအစည်းအုံနေတော့ညပိုင်းဖွင့်တယ်အဲ့ဒီအစည်းအုံနေကိုကျွန်တော်တို့ကဒီ annual service နဲ့ချိန်ထားတယ်လူနာတွေတကူဆိုရင်ကျွန်တော် annual service ကမြို့နယ်ရက်ွက်တိုင်းမှာရှိတယ်အဲလူနာကောက်တင်ပြီးတော့ကျွန်တော်တို့လမ်းဖုံးဆက်တယ်လမ်းဖုံးဆက်ပြီးတော့ဆန္ဒအခြေအနေပြောပြတယ်အဲ့မှာကျွန်တော်တို့ကနေတဆင်ပေါ့နော်ချက်ချင်းဓာတ်ရလွှဲလို့ရတဲ့ကိစ္စဆိုရင်ဓာတ်ရအစည်းအုံလွှဲလိုက်ဓာတ်ရလွှဲလို့မရတဲ့ကိစ္စဆိုနည်းနည်းလေးရေးဖို့အခြေအနေမျိုးနည်းနည်းရှုပ်ထွေးနေတဲ့ကိစ္စဆိုရင်ကျွန်တော်တို့ကဆရာကြီးကိုပုံဆက်ပြီးတော့ဆရာကြီးကိုပြောတဲ့စည်းအုံပြန်လို့ရတဲ့အပိုင်းရှိတယ်ပေါ့နော်အဲပြီးတော့တော်တော်များများလည်းဒီအခမဲ့ဒီ brighter ဒီကျွန်တော်စည်းအုံတွေရှိတယ်ပေါ့နော်ဥပမာဒီတော့ဒီ balance စည်းအုံပေါ့နော်ဥပမာ balance စည်းအုံမျိုးဆိုရင်ကျွန်တော်တို့ဒီ muslim ကုသိုလ်ပြ balance စည်းအုံဆိုရင်ကျွန်တော်တို့ဒီမွေးလူနာအောင်စည်းအုံရေးဖို့အနေနဲ့ကိုဒီကိုမွေးဖောင်းလို့ရအောင်လဲဆောင်ရွက်ထားတာရှိတယ်ပြီးတော့တချို့မျိုးနယ်ရက်ွက်တွေဆိုရင်လည်းပေါ့နော်ကျွန်တော်တို့ဒီများသောအပြင် ambulance service တွေကပြီးတယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့ ဒီမွေးလူတာအတွက်ပေါ့အရေးပေါ့အမာဂျင်စီအတွက်ပေါ့ဗောနော်ဒီညာညာကျွန်တော်ဒီဒီကလေးဆိုညာပိုင်းနေပိတ်လိုက်ပြီဗောနော်ပိတ်လိုက်ပြီဆိုရင်ညာပိုင်းနေအတွက်ကိုဒုနာအရေးပေါ့ထွားမှာအမာဂျင်စီလေးရှိတယ်အဲဒီရောဒီပရိုက်တာအဖွဲ့စီဖွင့်ထားတဲ့စေကန်လေးရှိတယ်စေုံလေးအတိလေးရှိတယ်ဗောနော်အမှကျွန်တော်ခွဲစေကန်အတိလေးရှိတယ်မွေးခွာကန်အတိလေးရှိတယ်အဲဒီကိုပရိုက်တာအဖွဲ့နေကျွန်တ
mẹ tớ chua lẹ sẽ yên nhà bây giờ cụ ta bên nhà để tôi ra vào để xem rồi ấy lùm nhiều cụ ta lùi ra ăn ngó xí rồi à lùm nhiều xem xét bây giờ cụ nhị bây giờ xí xí nhị lâu thà lẹ xem
ờ cho nó lúc này thay ai bảo nó đi xíu ไทยลุลุเมียไทยลุลุเมียဆိုကျွန်တော်တို့ကကြော်ဒီဟိုဒီအပြင်းဆောင်းဝင်နေဟိုဒီဘောနော်အစိုးရအဖွဲ့ဆောင်းဝင်မဟုတ်ဘောနော်အဲ့မှာကျွန်တော်တို့ဒီအဲ့ဒီဆေးရုံမှာပင်တိုင်ဆောင်းဝင်နေရှိတယ်ဒီဒီကြော်ဒီအစိုးရဆောင်းဝင်နေဘောနော်ပင်တိုင်ဆောင်းဝင်ရှိတယ်အဲ့ဒီဆေးရုံနဲ့ကျွန်တော်ကလမ်းဆက်ရတယ်လမ်းဆက်ပြီးဆရာကြီးဘူညီတောင်းရတယ်ဘောနော်လူနာနေထားတော့ပြဒီလိုဒီလိုဖြစ်န ပြုနာလာမယ်ဟိုပြင်ဆင်လာပါပြင်ဆင်ပြီးတော့အော်ဒီကုသမှုဆောင်ရွက်မှုပြလိုက်ပါဗောနော်အဲ့လိုပြောလိုက်ရင်လက်ကလက်ခံပြီးရောဆောင်ရွက်ပြီးလေအဲဒီတိုက်ရိုက်သွားမယ်ဆိုရင်တော့စီဒီမှာမဟုတ်တော့ဘူးဗောနော်အ
ဲ refer လုပ်တဲ့သဘောပေါ့
refer တော့ဘာ refer system နဲ့ networking နဲ့သွားနေရဆိုတော့လေကျွန်တော်တို့အဲ့လိုနေနေသွားမယ်ဆိုရင်တော့အဆင်ပြေရလူနာနေလေဒါမှမဟုတ်ဘလုံးမချိတ်ဆက်လို့မရတဲ့အချိန်တွေဆိုရင်ကျွန်တော်တို့ဒီ provider အဖွဲ့ဒီထောင်ထားတဲ့စေခန်းလေးရှိရဗောနော်အဲ့လိုဆိုရင်ဒီ emergency ဆိုအေးကိုခေါ်ပါအေးကိုခေါ်ပြီးခဏထိန်းထားပါဗောနော်ထိန်းထားပြီးမှမိုးလင်းလောက်မှဒီတက်ဆိုင်ကစေုံတွေပြန်လွှဲလာရေးအပိုင်းတွေရှိရဗောနော်အဲ့လိုကြီးချိတ်ဆက်တာနောက်ဆုံးလူနာကဒီတချို့ကြောက်အပိုင်းတွေကြောက်ကျွန်တော်တမတ်တော်စေစေုံကိုလွှဲလိုက်တဲ့အပိုင်းတွေရှိရဗောနော်အဲ့ဒီကြောက်လူနာရဲ့အဲ decision ဘောနော်လူနာဆုံးဖြတ်ချက်လူနာကိုတော့မီးတယ်ဗောနော်ကျွန်တော်တော့တော့ဘူးမမမရအောင်တမတော်ဆွေဆွေရအောင်လွှဲပေးမယ်လွှဲပေးမယ်လူနာသွားကျင်တာချိုးလူနာသွားကျင်တယ်ချိုးကမသွားကျင်တဲ့ပိုင်းရှင်မသွားကျင်တဲ့ပိုင်းကြတော့ကျွန်တော်တော့အဆင်ပြေအောင်လုပ်ရတဲ့အပိုင်းလေးရှိရေးအဲ့ကြတော့လေဒီကျွန်တော်ချိတ်ဆက်ပြီးတော့လူနာအဆင်ပြေအောင်ဆောင်ရွက်လိုက်တာလေးပဲရှိပါတယ်ဟုတ
်ဟုတ်ခုနကအေးစောစောဒေါက်တာဂျာမင်းထွန်းပြောတဲ့အထက်မှာဒီဆရာကြီးတွေဆရာမကြီးတွေပေါ့လေဆိုတာကဒါအထုကုဆရာဝန်ကြီးတွေကိုပြောတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုမျိုးဆရာတို့နဲ့ချိတ်ဆက်ပြီးတော့ဒီလိုလူနာတွေကိုကိုကြီးဆောင်ဆောက်ပေးနေတဲ့အထုကုဆရာဝန်တွေဆရာဝန်ကြီးတွေဆရာဝန်မကြီးတွေရောအများကြီးရှိလားရှင
်တော်မယ်ဆိုရင်တော့ရှိပါတယ်မှာဟိုဟိုဒီကျွန်တော်ပြောလို့ဆိုဒီ CDM ပေါ့နော်ကျွန်တော်လည်းရှိဒီလှုပ်ဆောင်နေတယ်ပေါ့နော်ဒီဆရာကြီးဆရာမကြီးတွေပေါ့နော်အဲရှိပါတယ်ဒါပေမဲ့အဲဒီကျွန်တော်တို့ကလည်းဒီဆရာမကြီးတွေဆရာကြီးတို့လည်းတစ်ဖက်တစ်လမ်းကနေ supporting အနေနဲ့ကျွန်တော်တို့ကနေဝိုင်းဝန်းကူညီပြီးတော့အဲပံ့ပိုးပေးတဲ့အနေနဲ့လည်းလှုပ်ဆောင်နေတယ်လူနာတွေတစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ဒီဟိုအပြင်ဆရာဝန်တွေအနေနဲ့ပေါ့နော်အဲဒီကျန်းမာရေးဆောင်ရွက်မှုအနေနဲ့တစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ကူညီပံ့ပိုးနေတယ်ပေါ့နော်အဓိကဒီလူနာတွေရောအဓိကမနစ်လာအောင်ပေါ့နော်ကျွန်တော်ဆေးရုံအဲကျွန်တော်လူရှိရောဒီဆေးရုံတွေပိတ်ထားတဲ့ပုံမှာလူနာတွေအတွက်လည်းကျွန်တော်တို့နောက်ဆုံးအသက်ဆုံးရှုံးပေါ့နော်မလဲအောင်အသက်ဆုံးရှုံးမဆုံးရှုံးရအောင်ပေါ့နော်အဓိကကျွန်တော်တို့အသက်နိုင်တော့အကောင်းဆုံးပေါ့နော်ဒီကျွန်တော်ဒီကြားတဲ့အနေနဲ့ကျွန်တော်ဆောင်ရွက်ပြီးတယ်ပေါ့နော်လူနာတွေအတွက်ကိုအဓိကကျွန်တော်တို့ကြည့်ရှုပြီးတော့ပေါ့နော်ဟုတ
်ဟုတ်အဲ့တော့ဆရာပြောသလိုပေါ့လေအဲ့လိုဒီလူနာတွေကိုဟိုအကူအညီလိုနေတဲ့လူနာတွေကိုကူညီနိုင်ဖို့အတွက်ဆရာတို့ကလှုပ်ပေးနေတယ်ဆိုတော့ဒီရန်ကုန်တမြို့လုံးအတိုင်းအတာနဲ့ပြောမယ်ဆိုရင်ရောဒီလိုအပ်တဲ့လူနာနဲ့အခုဆောင်ရွက်မှုပေးနေတဲ့အင်အားမျှတယ်လို့ရောဆရာတို့ပြောလို့ရလားရှင
်အဲ့ဒီခုနေထားတော့အဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်ဆိုတော့အခုအချိန်နေပြီးတော့ကျွန်တော်တို့ရရတော့လူနာတွေကိုတော့ရရတော့ဘယ်လိုပေါ့နော်ကျွန်တော်တို့ဒီအဆန်းကုန်ဒီကျွန်တော်လူလက်ရှိကျွန်တော်ဒီလူအင်အားနဲ့ပေါ့နော်ဆရာဝန်အင်အားဒီကျွန်တော် provider အဖွဲ့အစည်းအင်အားဒီ evolution အင်အားနဲ့ကျွန်တော်တို့အဲရောက်အောင်ပေါ့နော်ဒီ brand နေလေအကုန်လုံးချိတ်ဆက်လာကျွန်တော် networking နဲ့ပို့သွားနေရပေါ့နော်အခုချိန်မြာ networking အားလုံးကျွန်တော်တို့ဒီလူလူအစည်းအဝေးလုံးနဲ့ဆရာဝန်တော်တော်များများစည်းစည်းလုံးလုံးနဲ့တွားပြီးတော့ကျွန်တော်တို့တင်ဝတ်တစ်ခုလေးဖွဲ့ထားတဲ့အပေါ်မှာအဲအခုချိန်ကြီးတော့အဆင်ပြေနေသေးတယ်ပေါ့နော်လှုပ်ဆောင်နေတဲ့အပိုင်းမှာဟုတ
်ဟုတ်ဒီလိုမျိုး CDM ကာလကြီးမှာပေါ့နော်ဟိုလူနာရီအနေနဲ့ကြက်မိုက်ဆောင်ဆောင်မှုလိုအပ်လာတယ်ဆိုလို့ရှိရင်ဘာလုပ်သင့်လဲဆိုတာဆရာအနေနဲ့ဘယ်လိုမျိုးပြောနိုင်လဲရှင
်ဒါတခုခုပေါ့နော်ဒီနာမကျန်းမှာပဲဖြစ်ဖြစ်အဲဒီကျွန်တော်တို့ဒီယောဂဟိုတခုပေါ့နော်စီဗီယာဒီဟိုဒစီပေါ့နော်တခုယောဂတခုဆိုးဆိုးဝါးဝါဖြစ်ဖြစ်အဲပြီးတော့ဒီ trauma ပေါ့နော် trauma မှာတော့မှဒီ major minor trauma ပဲဖြစ်ဖြစ်ပေါ့နော်ရှားကန်ရင်ကျွန်တော်တို့ဒီမြို့နယ်ရက်ွက်တွေမှာကျွန်တော် ambulance service တွေရှိတယ် ambulance service တွေဟိုချက်ချင်းချိတ်ဆက်ဆက်ပြီးတော့ ambulance service တွေအခုညတော့ ambulance service ကလည်းချက်ချင်းပြောတာချက်ချင်းကူညီပေးတယ်ဒီကာလမှာအကုန်လုံးကူညီနေတာလေးပဲဟိုကလေကူညီနေတာလေးကအကုန်လုံးကဟိုထိထိရောက်ရောက်ကူညီပေးတယ်ကူညီမယ်ဆိုတော့အပေါ်ရန်ကူညီပေးမှာမဟုတ်တော့အင်တီးတွားပြီးတော့ကူညီပေးတယ်ကူညီပြီးတော့ဟိုဟို ambulance ကလေ
ตัวอุบัติหน้าบ่หมดที่ลุนาอาชีพเนี่ยบ่ยอกอาชีพหมดที่พี่รอบ่เนาะอุบัติมวยลุนาล่ะคว่ําใส่บ่ลุนาล่ะไม้นามีจาเปลี่ยนตัวเราเนี่ยโซอย่างเนี่ยคว่ําไล่เลยคว่ําพี่รอเผยตัวมาเป็นปูอ่ะมั้ยสอตัวเราก็วุ้ยชื่อเลยวุ้ยชื่อเลยไอ้มาตัวตัดสายอ่ะลุนาเลยไม่เน่นเอาบ่เนาะอะตะไหนสอตัดสายอ่ะโอ้สันดาเลยด้วยพี่รอผู้ส่งไปมั้ยบ่เนาะอะไรจังเนาะอินฟอร์เมชั่นไปขึ้นมาเลยครับส่วนเราก็ไม่จะน่าบ
ပြီးတော့ကျမ်းမာရေဆောက်ရှုံးပိုင်းမှာကြတော့အဓိကဒီကလေးပေါ့နော်ကလေးတွေမှာဆိုရင်ကလေးကောက်ပစီအထိုးတာတိုက်တာပေါ့နော်ပြီးတော့နောက်တခြားဒီဒီလန်သားပိုင်းဆိုင်ရာမှာပြီးတော့ကျမ်းမာရေပိုင်းပေါ့နော်အဲအဲ့ပိုင်းမှာတော့နည်းနည်းလေးတော့ဟိုဝိပဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်ပြောပါဆိုအဲ့ကြတော့ကျွန်တော်ကလေးကြတော့များသောဖြင့်ကျွန်တော်တို့ဒီနည်းနည်းအနေနဲ့ပုံမှန်ယူလေးနည်းနည်းတွ ကိုပြန်လို့ရတယ်ကလေးဆိုတော့ချိတ်ဆက်လိုက်ကလေးစီအောင်ဆိုတော့ဥပမာအခုဆိုရင်ခွေးကိုက်တဲ့ကုနာရီလည်းတွေ့တယ်ခွေးခွေးယူကပုံစံထိုးဖို့အခက်ရှိတယ်နောက်ဆုံးနောက်ဆုံးဈေးညအနေနဲ့ပေါ့နော် private sale ကိုစိတ်ခံနေသွားပြီးတော့ဒီကျွန်တော်ကနေအစဉ်ပြုတ်ပြီးတဲ့အပိုင်းလေးတွေရှိတယ်ဘာလို့လူနာမတက်နိုင်ဘူးပေါ့နော်လူနာတက်နိုင်တယ်ပေါ့နော်အဲ့လိုဆိုရင်တချို့လူနာတက်နိုင်တယ်ဆိုရင်ဒီ full code ဒီ cost ပေါ့နော်တစ်ခါတည်းအပြည့်ပတ်စံ quantity ပေးသွားပေါ့နော်သူကမတက်နိုင်လို့ဈေးညပေါ့နော် half ဖြစ်ဖြစ်80ခန်းလို့ဖြစ်ဖြစ်ပေါ့နော်အဲ့လိုလေးဆိုပြီးသွားရရှိရအဲ့လိုအဓိကဒီပြည်သူ့ကျန်းမာရေးနဲ့ဆိုရင်ကျွန်တော်တို့နဲ့ချိတ်ဆက်တဲ့အပိုင်းလေးဆိုရင်ရအောင်အစွမ်းကုန်ပေါ့နော်အဲဒီလူနာတွေအတွက်ကိုအဲဟိုအကောင်းဆုံးပေါ့နော်ကျွန်တော်မျိုးနဲ့ကျန်းမာပြည်ရမှုကနေဆင်းပေါ့နော်ကျွန်တော်တို့မေးပြီးတော့အမရေးဒီလူနာဒါသာဖြစ်တယ်အဲပြီးအဲ့ဒါနောက်ဆုံးအကောင်းဆုံးစီစဉ်ပေးလိုက်တယ်ပေါ့နော်အဲ့လိုချိတ်ဆက်ပြီးတော့အကောင်းဆုံးစီစဉ်ပေးပြီးတော့ကျွန်တော်တို့ဒီအဓိကကလေးလူနာတွေပါပဲမေးခွန်းမေးတဲ့မေးခွန်းကကလေးကောင်ကိုသိထုတ်ခြင်းနဲ့ဘယ်နည်းထုတ်လို့ရမလဲပြီးအိမ်ကောင်ကောင်ကိုသိထုတ်ခြင်းနဲ့ဘယ်နည်းထုတ်လို့ရမလဲပေါ့နော်အဲ့လိုလေးရှိတယ်ပြီး TVC ထုတ်ခြင်းနဲ့ဘယ်နည်းထုတ်ရမလဲ TVC ထုတ်တဲ့အပိုင်းမှာဆိုရင်လည်းကျွန်တော်တို့အဲ့ဒီဒီကျွန်တော်ဟိုပါပေါ့နော်ဒီ NGO ဖွဲ့ရတော့ TV ဈေးထုတ်လို့ရတဲ့စင်တာလေးရှိတယ်အဲ့မှာဆိုနှစ်ပိုင်းရှိတယ်ဒီဈေးရမ TV ဥစ္စာရှိတယ်အေးဒီတော့ကတ်တူကတ်တူပေါ့နော် TV ဟိုကုသတဲ့စင်တာရှိတယ်နှစ်ခုရှိတယ်အဲ့နှစ်ခုဆိုတော့ကျွန်တော်တို့အဲနောက်ဆုံးဒီသူတို့ဒီ Pride Up ဖွဲ့စည်းဖွင့်လာတဲ့ဈေးကန်တွေမှာပြန်ထိုင်တယ်ထိုင်ပြီးတော့ TV ဒူနာတွေကိုပြန်ပြီးချိတ်ဆက်ပြီးတော့ TV ဈေးထုတ်လို့ရအောင်ရအောင်အဓိကကြောက်တာ TV ဒူနာတွေပဲ TV ဈေးပြတ်သွားရင်ဟိုဥစ္စာတွေခက်သွားမယ်ဈေးရမဘက်ကိုကြောင်းသွားမယ်ပေါ့နော်အဲ့လိုဖြစ်မှာဆို TV ဈေးကိုလည်းရအောင်ကျွန်တော်တို့ carry လုပ်ပြီးတော့စီစဉ်ပြီးတော့ဟိုလုပ်ပေးတယ်ဒူနာဟို TV ဟိုစိတ်ထုတ်ပြီးတဲ့ဌာနရည်နဲ့ထိဆက်ပြီးတော့ဗောနော်အဲ့လိုလေးတော့တာချုံလူနာတောက်တော့ဆလူနာစိတ်ထုတ်လို့မရတော့ဒီစိတ်ထုတ်လို့မရအခက်တွေဖြစ်နေအဲ့ကြတော့စိတ်ထုတ်လို့ရမယ်အပိုင်းလေးကိုရောင်းအောင်စီစဉ်ပြီးတော့စောင့်ရပေးတယ်ဗောနော်အဲ့လိုလေးလည်းလုပ်ထားတယ်ကလေးလူနာကြတော့တက်နိုင်တော့ကလေးစီုံနဲ့ထိဆက်ပြီးတယ်ဗောနော်အဲ့လိုလေးကျွန်တော်တို့မနစ်အောင်ပြီးတူရောမနစ်အောင်လည်းစောင့်ရမှုအပိုင်းလေးလည်းလုပ်ဆောင်နေပါတယ်အတန်းနဲ့ဆိုပါပဲဖြစ်ကျမအောင်နေကောင်းအောင်နေပါဒီကာလမှာဟုတ်
ကျေးဇူးများတင်ပါတယ်ရှင်ဒေါက်တာကျော်မင်းထွန်းခုလိုမျိုးထည့်ပေးပြီးရရှိတဲ့အတွက
်ဒီလာပါဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ကျုပ်ကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်အနေနဲ့ဖေဖော်ဝါရီ၁ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုက်ပီအာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမတမာမှုဖြစ်နိုင်တဲ့စီရင်ကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာဏာရယူပြီးတိုက်ပီကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမတမာမှုတွေပေါ်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လဲသက်တမ်းရှိနေစေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးကော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစမဲစင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလဲတွေ့ကြရပါတယ်။အရင်ဆေးရနာရှင်တွေကကျင်းပပေးခဲ့တဲ့2020အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလတ်ထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုချိန်မှာလဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2020ရွေးကောက်ပွဲမှာတကယ်ပဲမဲမတမာမှုတွေရှိခဲ့တယ်ဆိုတာကိုတည်တည်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပါ
ဥသိန်းစိုးဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ဆယူပြီးတဲ့နောက်ပြည်ထောင်စုအစဉ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့အဖွဲ့ဝင်တွေကိုဖမ်းထားရုံနဲ့အစဉ်ကော်မရှင်ဥက္ကဋ္ဌတွေကိုပါအစုလိုက်ပြုံးလိုက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဒီကနေ့ဆိုရင်တလနေပါရှိနေပါပြီ ဥသိန်းစိုးကော်မရှင်ကပထမဦးဆုံးထုတ်ပြန်ပေးလိုက်တဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကတော့မြို့နယ်အလိုက်ကော်မရှင်ကထုတ်ပြန်တဲ့မဲစင်းနဲ့လာဝကမှာရှိတဲ့စည်ရင်းနှိုင်းရှင်ချက်ဇာတ်တွေပါ ဖေဖော်ဝါရီလ16ရက်နေ့ကစပြီးထုတ်ပြန်တဲ့အဲ့ဒီဇာတ်တွေထဲမှာနိုင်ငံသားစီစီရေးကတ်မှာပါပဲမဲစင်းမှာပါဝင်နေတဲ့သူတွေရဲ့စည်ရင်းစီစီရေးကတ်တစ်ခုတည်းနဲ့မဲစင်းမှာ2ချိန်ပါသူ 3ချိန်အထက်ပါသူဆိုပြီးဖော်ပြထားတာတွေ့ရပါတယ်အရေးကြီးတာကတော့အဲ့ဒီထုတ်ပြန်ပေးလိုက်တဲ့စည်ရင်းတွေဟာမဲမတမာမှုဖြစ်စေနိုင်သောမဲစင်းတွေဖြစ်နေမနေပါတကယ်တော့လာဝကကပြုစုထားတဲ့လူဦးရေစည်ရင်းဆိုတာ update ဖြစ်မနေပါဘူးပြောင်းရွှေ့သွားသူတွေကိုပုံမှန်ပယ်ဖျက်လို့မရှိသလိုအဲ့ဒီမြို့နယ်တွေဝင်လာအခြေစိုက်သူတွေကိုလည်းပုံမှန်ဖြစ်သွင်းခြင်းမရှိပါဘူး ဒါပြင်အင်္ဂါရဲနေထိုင်သူတွေရွှေပြောင်းအလုပ်လုပ်သူတွေအစရှိသဖြင့်ကိုလည်းပုံမှန်ဖြစ်တင်းလေးရှိတာမဟုတ်တဲ့အတွက်မြေပြင်မှာတကယ်မမှန်ကန်ပါဘူးဒါကြောင့်လဲဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲစင်းပြုစုရာမှာလာဝကစင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတရားဝင်တိုင်းပြည်ပြည်ပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူးဒါပြင
ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့တက်ဆိုင်ရာထောက်ခံချက်တွေရှိရင်မဲပေးခွင့်ရှိရမယ်ဆိုတဲ့အချက်ပါဝင်နေပြီးအဲ့ဒါဟာလည်းဥပဒေနဲ့အညီဖြစ်နေတာကြောင့်မဲမသမာမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူး။ပတ်ဝန်းကျင်နံပါတ်တစ်ခုတည်းနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူး။ပထမအကြိမ်မဲဆင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတယောက်ထဲရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်။အဲ့ဒါကြောင့်လဲမဲဆင်းပြင်ဆင်မှုတွေလုပ်ခဲ့ရတာမျိုးပါ။အဲ့လိုစီးရင်မျိုးကိုမဲမသမာမှုဖြစ်စေနိုင်သောစီးရင်တဲ့ထဲလို့ရကြင်ရမှာဖြစ်ပေမဲ့မဲမသမာမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအပြေချာရှာရပါဦးမယ်။ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲဆင်းတဲ့လာဝကစီးရင်မတူညီမှုဟာမဲမသမာမှုရှိခဲ့တဲ့ဆိုသည့်အထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ်။
ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စင်းကတော့မဲလက်မှတ်ရိုက်နှိပ်မှုပါတကယ်တော့အဲ့ဒီစင်းဟာဦးလာသိန်းကော်မရှင်ကတိုင်းပြည်ပြည်တည်ထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူးလက်ရှိထုတ်ပြန်တဲ့စင်းကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်အဲ့ဒါကတော့ပြည်သူလွတ်တော်မြို့သားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်လွတ်တော်တခုမှပြန်မြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တစ်မျိုးစီအတွက်ပြန်မြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဘာကြောင့်အဲ့လိုဖြစ်ရသလဲဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစအနေနဲ့တပ်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါ။မဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေ့နိုင်ကြပါတယ်အခုနောက်ပိုင်းအစ်စ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါတကယ်တော့မဲပေးတဲ့ကိစ္စမှန်မှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်။ကြိုက်နှစ်သက်ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုစလေတွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မှတ်အားလုံးဖွင့်ပေါက်စစ်ဆေးတိုက်ဆိုင်စစ်ဆေးတာနဲ့အလွယ်တကူအပြေပေါ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ဘဲမတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်ဆေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဘူဂျုံမူကြီးမဲအောင်နိုင်ကတော့2010ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲဆင်းရေးပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်သမ္မတနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အာဏာရယူအုပ်ချုပ်ခဲ့တာမဲမတမာမှုကြောင့်တနည်း2010ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်အနိုင်ရတာဟာအခြားပါတီတစ်ခုခုဖြစ်တယ်ဆိုတာကိုတက်တည်ပြဖို့တာဝန်ရှိနေပါသေးတယ်။ အဲ့လိုတက်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမယ်ဆင်းပြဿနာကြောင့်မဟုတ်ပဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းသိကြလိုက်ရပါတယ်
ရှိလာတဲ့နေ့ရက်များဖြစ်ပါတယ်တောရရှင်များရှင်။ဒါမဲ့တောရရှင်တွေအားလုံးမင်္ဂလာပေါင်းတဲ့ပြည့်စုံ၊နေကောင်းကျန်းမာပါစေ။ဘေးပြာဝေးကွာ၊အန္တရာယ်ကင်းကြပါစေလို့ပထမဆုံးဆုတောင်းပေးချင်ပါတယ်ရှင်။ VOE ကိုရေးလာတဲ့တောရရှင်တွေပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြမတေးချစ်တော်ရရှင်နေတွင်မေတ္တာတွေလဲဆောင်တခြင်းလေးတုံးနဲ့ဖြော့ပြပေးဦးမှာဖြစ်ပါရဲ့နော်အခုပထမဦးဆုံးတော့မေတ္တာပြင်းနေရေးလာတဲ့တော်ရရှင်တယောက်ရဲ့စာလေးနဲ့စာချင်ပါတယ်မက်ဆင်ဂျာမှာရေးပို့လာတဲ့တော်ရရှင်ဝင်းနိုင်ပ
ါပြည်သူတွေအတွက်ရမ်းစိတ်ပူနေမိပါတယ်အကုန်မများရောဘလို့အခြေအနေရှိပါလဲပြောပြပေးကြပါခင်ဗျာစစ်တပ်လဲကျမစွာနဲ့နောက်ပြည်သူတွေကိုမပစ်ပါနဲ့ဟောဗျာ
တော်ရရှင်ဝင်းနိုင်ပန်ကြားလာပါတယ်မင်းထက်အောင်ဆိုတဲ့တော်ရရှင်ကတော့အချင်းနဲ့တပြင်းညီထုတ်လွှင့်ပေးနေတဲ့ဗီဒီယိုကိုအထူးကျေးဇူးတင်ပါတယ်တဲ့တော်ရရှင်ဘလတ်ကန်ဆာကအချင်းနဲ့တပြင်းညီအခုလက်ရှိမြမတရင်တွေကိုတင်ဆက်ပေးနေတဲ့ဗီဒီယိုကိုအများကြီးကျေးဇူးတင်မိပါတယ်တဲ့ဖိုးလာပြည့်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗီဒီယိုအားပေးနေပါတယ်ဒီချက်မကအောင်မြင်ပါစေပြည်သူများဒုက္ခရောက်နေပါတယ်ဗီဒီယိုရဲ့တရင်တွေကိုစောင့်မျှော်နားဆင်နေရပါတယ်တဲ့အခုဖြစ်နေတဲ့မြန်မာနိုင်ငံကဆန္ဒပြလူလူကိုအာဏာပိုင်တွေအစ်တက်နဲ့ရဲတွေဘက်ကနေပြီးတော့တနတ်နဲ့ပါအကြမ်းဖက်ပြီးတော့ပြစ်ခတ်နှိမ်နှင်းဖြိုခွဲနေတာအတွက်ရေးလာတဲ့သရရှင်တွေရဲ့အစာတွေမှာတော့ဒီအထူးဝမ်းနဲ့ပါရဲဆိုတဲ့အတန်တွေအကူအညီတောင်းခံတဲ့အတန်တွေဒီလိုစာမျိုးတွေပဲဖတ်ရကြားရပါလိမ့်ရှင်ဒီမှာသရရှင်လွင်မိုးကျော်ကအရန်ဝမ်းနဲ့ပါရဲလူစစ်စစ်တွေအသွေးသားတွေနာကျင်နေကြပါပြီတဲ့ဥစင်ဝင်းဆိုတဲ့သရရှင်ကတော့ဓမ္မနဲ့အဓမ္မဆိုတာအမှန်တရားကအရှုံးမရှိဘူးဆိုတာမသိမချင်းမှတ်ထားလိုက်ပါတဲ့ဒီမှာမြန်မာနိုင်ငံကရေနိုင်ငံတကာရဲ့ပြောဆိုပါဝင်မှုတွေနဲ့ပတ်သက်လို့အစပိုင်းမှာဝမ်းသာအယားအာဂုတကြီးဖြစ်ပုံတွေ့ရတဲ့မြန်မာလူလူနောက်ပိုင်းမှာတော့စိတ်ပြည့်အားလျှော့လာကြတာကိုသောရရှင်ကြီးရေးထားတဲ့စာရင်းကနေတွေ့နိုင်ပါတယ်နော် Sky ဆိုတဲ့သောရရှင်က UNUS ကအလကားဘာမှတုံ့ဆားလို့မရအောင်မြန်မာပြည်သူတွေဒီလောက်ဒုက္ခရောက်နေတာဘာမှမကူညီနိုင်တာမြန်မာစစ်တပ်ကိုကြောက်လို့နေတာဆိုရင်လည်းမြန်မာပြည်သူတွေတေးပေးလိုက်ပါတော့မယ်တဲ့။ဘာမှတုံ့ဆားမရတဲ့ UNUS ကျေးဇူးတင်ပါတယ်ဆိုပြီးခက်ရွရွအစိတ်ဆိုးပြီးတော့ရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကလည်း UN ဆိုတာနာမည်ပဲရှိတာဘာမှတုံ့ဆားလို့မရပါဘူး။တောင်းဆိုမယ်အရေးယူမယ်ပိတ်ဆို့မယ်စာရွက်ပေါ်မှာပဲလုပ်တယ်။တကားဖွင့်လဲဒီဆုံးဖြတ်ချက်တကားပိတ်လဲဘာမှမထူးစား။အဲ့တော့ UN ရေးတယ်နောက်နောက်အချိန်ကုန်လူပန်းတယ်။ဘာအစည်းအဝေးမှလည်းလုံနေပါနဲ့တော့တဲ့။ဒီတော်ရရှင်နဲ့စိတ်ပြတဲ့ပုံပါပဲ။နောက်ထပ်တော်ရရှင်တယောက်ကတော့
VOE သတင်းမီဒီယာကအခုချိန်မှာအမှန်ကန်ဆုံးသတင်းထတာလို့ကျွန်တော်ယုံကြည်ပါရဲ့ဗျာ။ဒါကြောင့်လည်းနေရိုင်းနားထောင်ပြစ်ပါရဲ။ကုလသမဂ္ဂကဘယ်အချိန်မှပြည်သူတွေစိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုစစ်ကောင်းဆောင်တွေပေါ်ချမှတ်မလဲဗျာ။စိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုပြောတာပါ
။ဒီတော်ရရှင်ကဒီအရေးယူတဲ့အခါမှာပြစ်မှတ်လောက်တဲ့ပြစ်ဒဏ်မျိုးချပါဆိုပြီးတော့ရေးလာတာဖြစ်ပါရဲ့။နောက်ထပ်တော်ရရှင်တယောက်ကတော့စီသူဆိုတဲ့တော်ရရှင်မှာသူဒီရေးရပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ပြောလာတာကတော့
ဘူယိုရေခင်ဗျာအာနာသိန်းစစ်ကောင်စီကြာရှုံးနေစေချင်ပါပြီနိုင်ငံတကာလူကြီးများများအနေနဲ့လည်းစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရေးယူတင်နေပါပြီတချိန်ကရိုဟင်ဂျာဆိုတဲ့လူမျိုးတစ်ခုလုံးကိုမျိုးတုံးတတ်ခဲ့တယ်နောက်တိုင်းရင်းသားတွေကိုအကြမ်းဖက်တယ်တပ်ဖြတ်တယ်မရင်းကျင့်တယ်အခုတော့မြန်မာတနင်္ဂနွေလုံးကတင်မြောက်ထားတဲ့လူလူကောင်ဆောင်တွေကိုဖမ်းတယ်တနင်္ဂနွေလုံးကဆန္ဒပြပြည်သူတွေကိုလည်းအကြမ်းဖက်တယ်တတ်တယ်အိမ်ထဲထိဝင်ပစ်ခတ်ဖမ်းဆီးနေပါတယ်ပြည်သူတွေဘဝကအိမ်ထဲမှာနေရင်တော့နောက်ကျောမလုံးရပါဘူးဗျာ။ကဘာကြီးတည်အောင်ပြောပြပေးကြပါဦးဗျာ
။ကဘာကြီးတည်အောင်ပြောပြပါတဲ့အိမ်မှာနေရင်တောင်မှနောက်ကျောမအေးဖြစ်ရပါတယ်ဟုတ်ကဲ့ပါ။အိမ်ထဲထိဝင်ပြီးတော့ဒီအင်အားသုံးပြီးတော့ကြံဖက်ဖြိုခွင်းမှုတွေလို့အခေရေးဒီဆန္ဒပြမှုတွေမှာမပါတဲ့အိမ်တွေကဝင်ရောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့ဗီဒီယိုတွေကတော့အွန်လိုင်းမှာအများကြီးတွေ့ရပါတယ်။နောက်ထပ်သောရရှင်ဒီအမေရိကန်ပြည်သူကယ်လီဖိုးနီးယားကရေးလာတဲ့သောရရှင်စာတူတူလေး
ပဲရေးလာတာပါဒါပေမဲ့သူကဓာတ်ပုံတွေတော်တော်များများပါလာပါတယ်ဒီမြန်မာနိုင်ငံမှာသွေးထွက်တန်ရိုးတိုက်ခိုက်မှုဖြစ်ပွားနေတာကြီးဒီစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုဖြစ်တဲ့ပုံတွေအကုန်လုံးစူးစီးပြီးတော့ဒီ template တစ်ခုလုပ်ပြီးတော့ပို့လာတာပါဒီတော့ရှင်က
Hello dear VOA ဝိုင်းတော်သားများရှင်အခုကြံပို့လိုက်တဲ့စာလေးကိုတင်ထင်းထဲမှာထည့်ပြီးတော့ပြောပြပါကျမလည်းပြည်သူတွေကပြည်သူပါပဲအခုလိုမြင်ခွင်းလေးကိုတွေ့မြင်ရတာမခံစားနိုင်လို့ပါရှင
်အခုသူပို့လိုက်တဲ့ဒီဓာတ်ပုံတွေကိုနိုင်ငံတကာသိအောင်ပြပေးပါရဲဟုတ်ကဲ့ပါမနီလာမြင့်အခုလိုမျိုးဒီမြန်မာနိုင်ငံအတွင်းမှာဒီဖြစ်နေတဲ့ပုံတွေပေါ့နော်ဟိုဒီအရသားတွေတက်ခံနေရတာမျိုးတွေနောက်ပြီးတော့သွေးကြတဲ့ရောအများကြီးဖြစ်နေတယ်နောက်ပြီးတော့ဟိုအင်အားသုံးလို့ဖြိုခွင်းမှုတွေလုပ်နေတဲ့ပုံတွေအကုန်လုံးကိုအခုဒီနှီးပညာတိုးတက်လာတဲ့ခေတ်လေးဖြစ်နေတဲ့အတွက်ကြောင့်မို့ကဘာကြီးကဒီကျမတို့မြန်မာပြည်သူပြည်သားတွေတင်မကဘူးကဘာကြီးတစ်ခုလုံးကနေပြီးတော့ဒီဗီဒီယိုတွေကိုအချိန်နဲ့အမျှတိုင်းရိုက်ကြည့်ရှုလို့ရပါတယ်။ဒါကြောင့်မလို့လဲကျမတို့ Twitter ပေါ်မှာကြည့်မယ်ဆိုရင်နိုင်ငံခေါင်းဆောင်အသီးသီးပြီးတော့ဒီကုလသမဂ္ဂခေါင်းဆောင်တွေကဒီဓာတ်ပုံတွေနဲ့တကွာအခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလုံးဝလက်မခံပါဘူးဆိုတော့ရှုံးချပြောဆိုနေကြတာတွေလည်းကြားရပါတယ်။နောက်ပြီးတော့ International နိုင်ငံတကာသတင်းမီဒီယာတွေမှာဆိုလည်းဥပမာ BBC တို့ CNN တို့ Al Jazeera တို့ဒီလိုမျိုးဒါကဥပမာပြောတာပါ။ဟိုတရုတ်နိုင်ငံကစသတင်းလိုင်းတွေအကုန်လုံးမှာအခုမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒီရုပ်မြင်သံကြားပုံတွေနဲ့တကွာဗီဒီယိုပုံနေတဲ့တကွာဒီတကွာလုံးကိုသူတို့ထုတ်လွှင့်ပြသပေးနေတာဖြစ်ပါတယ်နော်။ဒါကြောင့်မလို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုတော့ကဘာကတော်တော်လေးသိရှိနေကြပါတယ်လို့ပြောချင်ပါတယ်။ဒီလိုမျိုးအခုမြန်မာနိုင်ငံကဖြစ်တဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းမှာရှိတဲ့သူတွေရောနိုင်ငံတကာမှာရှိနေတဲ့ဒီနိုင်ငံသားတွေပါဝင်မြန်မာတွေပါတော်တော်လေးကိုထိတ်လန့်တုန်လှုပ်နောက်ပြီးတော့ဟိုအဘရအမတန်မှဒီစိတ်မခံစားနိုင်စွာနဲ့ပေါ့နော်ကျမတို့စီကိုအကူအညီပေးပါဆိုတော့ချက်ချင်းစာရေးလှမ်းရင်း message တွေပို့တာတွေကိုလည်းအချိန်နဲ့မျှရရှိနေပါတယ်ဒီမှာတော်ရချင်တဲ့ video တွေလည်းတော်တော်များများပို့ပေးပါတယ်ဒီထဲမှာဥပမာတစ်ခုလေးပဲပြောပြရမယ်ဆိုရင်ဒီဖြစ်နေတဲ့အချိန်မှာပေါ့နော်တော်ရချင်တယောက်စာရေးလာတာပါမြောက်တုံဘက်မှာစပြီးတော့ပြစ်ခတ်နေရပါပြီ media သမားတွေလည်းအရင်အားနေပါတယ် medical team နဲ့တအားနေပါတယ်ကလေးတွေလည်းပိတ်မိနေတယ်ကျေးဇူးပြုပြီးတော့ media သမားတွေရဲ့တဲ့မြောက်တုံဘက်ကိုလာခဲ့ကြပေးပါကျေးဇူးပြုပြီးဆိုတော့ဒီလက်အုပ်ချင်နေတဲ့ပုံလေးတွေနဲ့စာလှမ်းပြီးတော့ရေးလာပါတယ်ရှင်အောက်မှာတော့ခွင့်လွှတ်ပါတဲ့အရန်ကိုစိတ်ထဲမှာကြံရမရဖြစ်ပြီးတော့အခုလိုမျိုးစာရေးပြီးတော့ပြောရတာပါလို့လည်းတခါလေးပြောလာပါတယ်ဒါကတော့အဲ့လိုမျိုးတိုက်ခိုက်မှုဖြစ်နေတဲ့အချိန်တွေမှာအလုံးကုကယ်ရမရဖြစ်နေပြီးတော့ရေးလာတဲ့စာရေးတွေကဥပမာတစ်စောင်းကိုပဲပြောပြရတာပါကျမတို့အတန်လွှင့်နေတဲ့အချိန်တွေမှာရောနောက်ပြီးအတန်မလွှင့်တဲ့အချိန်မှာပါ Messenger ကနေပြောစာအဲ့လိုလှမ်းရေးပြီးတော့မြန်လာပြီးတော့ကူညီပေးကြပါဆိုတော့ရေးလာတဲ့စာတွေကိုဒီအချိန်နဲ့အများရရှိနေတာဖြစ်ပါတယ်။ VOA စီစဉ်ကတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်တွေကိုမြစ်တာတိလက်ဆောင်တချင်းလေးတို့နဲ့ချော်ပြေးပေးဦးမှာဖြစ်ပါရဲ့နော်။ Hello VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရစနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်ကျမတို့ဒီပြီးခဲ့တဲ့ရပိုင်းတွင်မှာဒီမန္တလေးမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ရဲ့လက်နက်သုံးဖြိုခွဲမှုတွင်မှာတနက်ထိပ်ပြီးတော့တိုက်ဆုံသွားရတဲ့ကြေစင်းရဲ့တခြင်းတွေကိုကျမထုတ်လွှင့်ပေးချင်ပါသေးတယ်။ကျမဒီတခြင်းလေးနဲ့ပတ်သက်ပြီးတော့ Facebook မှာ post လေးတွေအများကြီးတွေ့ပါတယ်။ဒီမှာဒီအဲ့ဒီအချိန်မှာရေးထားတဲ့ post တစ်ခုကိုကျမပြောပြပေးချင်ပါသေးတယ်နော်။ Psycho 21ဆိုတဲ့ဒီအမှုပညာရှင်တစ်ယောက်ရေးလာတာဖြစ်ပါတယ်။သူရဲ့ Facebook ပေါ်မှာပါမလ9ရက်နေ့တော့ရေးထားပါရင်မြမလေးကြီးကြောက်ဆုံးသွားပြီးတော့မှဒီသချင်းရှိမှန်သိလိုက်ရရင်အတိနောက်ကျသွားရဲ့အတွက်တောင်းမမရဲ့မြမလေးကြီးကျွန်တော်တက်တွေ့ပညာလေးနဲ့မြမလေးရဲ့သချင်းကိုပြန်လဲတီးခတ် remix လေးပြုလုပ်ပြီးတော့ compute app ပါရင်တဲ့သူကသချင်းလေးနဲ့ဒီရုပ်သံ video အတူလေးလုပ်ထားတာဖြစ်ပါရင်မ Yamale Angel ne Jason Doy and Yikumya Kanya to Gri Lavazi Lu Sumungang down here party. Yerobon Aurami Taga Cycle 21 the Facebook my yitai post the Wutma Pamia Ludorashin in it, we meal like Davano. Not a post Kumale, don't yet don't la Natana said the Kunika, a janka Usuye Pikamuzan de Soyare, Angelia, a solo pitching here awari. Angelia is an abbey to grind the Sutari the Tinigo. They out the call of Pipi, Natan Zaya Amas, who do yet the chin video legal with Miatawari. The Quelundoare. Angels re the mili di chasing it Facebook Samyanago Twachi Role Pigere Natanta Kune January Lagongama Suro Delajo Shiva de no Pigere Delajo Ama Tuka A do yet the chin visually go Timbi Tarava Tu Yetara Lile Shiva Angel go and the chinimlo nothing bio we and be wow nori along some bizalo Jesu Nyai Demari Sayazu Nemilule Nole Mai သူမဆုံးရင်တလားကျော်ကမှအင်ဂျယ်ကိုရိုင်းရေးသွားခဲ့တာဖြစ်ပါတယ်။ကျမလည်းဒီ No reason to let the ဒီဆိုသွားတဲ့ no reason ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါတော့အဲ့ဒီတခြင်းဗီဒီယိုမှာတူကိုရန်တရုပ်ဆောင်ထားတာဖြစ်ပါတယ်အဲ့ဒီဗီဒီယိုလေးကိုကြည့်ချင်နေရှင်တော့ ဒီမှာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညီမပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းဝိုင်းကိုတင်းနေရနေညာဝိုင်းနဲ့တင်းနေလာနေမနေ့ပိုင်းချိန်မှာညီမပြီးကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖိုင်းယူနားချင်နိုင်တဲ့အပြင်
I don't wanna see you.
ိနေကတူတာအစီအစဉ်ဖြစ်နေဒီတစ်ပတ်ကုလသမဂ္ဂလူမျိုးရေးကောင်စီအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာသတင်းတွေကြီးစုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဘူးတူတာရစီဖို့အတွက်မညီညွတ်လဲတက်ဆက်ပေးထားပါတယ
်။နိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ဒုက္ခသက်္ခာတွေအငင်းသွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းလူရဲမှာရင်းပြလာကြအောင်မှာဖြစ်ပါတယ်။ Security Council ကိုခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အဓိကအစိတ်အပိုင်းရန်ရာကြီး6ခုထဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်သိမ်းမြှင့်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားတိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခမ်းကဏ္ဍကနေပါဝင်ရပါတယ်ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီနီယာစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ပြီးဖြန့်ပြစ်ပေးတာ၊လုံခြုံရေးကောင်စီရဲ့အထူးပန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာတန်ခိုက်အရေးယူတာ၊လက်နက်ရောင်းချမှုပိတ်တင်တာ၊ဗဏ္ဍာရေးအရာထိန်းချုပ်အရေးယူတန်ခတ်တာ၊တန်ခိုးတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ပစ်တာအပြာရောင်အုပ်ချုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆီလွတ်ပြီးစစ်ရေးအရာလိုအပ်သလိုဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်။လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American တရားစုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ၁၀နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ၁၅နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အနှစ်ကအဖွဲ့ဝင်နိုင်ငံ၁၀နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့နှစ်နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတိတိတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံမဲ့ပေးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတံခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင်။ဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှလှုပ်ခဲကြပါတယ်။ရန်ကုန်မြို့တွေကတာကေတစမ်းကြောင်းကြီးမြင့်နိုင်တာမွေသင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ရိုပုံအတန်ပုံတွေအပြင်ပြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လည်စူးစီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလမ်းတွေပေါ်မှာလက်နက်ကန်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားအဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မင်းညာရုံးကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါတယ်။ဗပဲတမ်းမြို့နယ်မှာမင်းညာရုံးကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လက်ကတော့ညာရင်းချင်းဆုံးပါသွားပါတယ်။အသက်58နှစ်အရွယ်ဦးခေမောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဦးကောင်းပိုင်းအပါအဝင်သွေးတွေပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဒီနေ့မတ်လ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားတုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်တန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါလုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အောင်မြေတန်ဆာမြို့နဲ့ အောင်မြေသားဇာမြို့နယ်27နှစ်လနဲ့ဆက်ဆက်ရှစ်လနမှာငင်းညန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်တပိတ်ကိုမနေ့ဆက်တနေ့ဝင်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။မလခွန်ရက်နေ့အတွက်VOA မြန်မာဝိုင်းအစီအစဉ်တွေကိုညာ9နာရီကနေစနေနိုင်အထိဝါရှင်တန်မြို့ကနေကြားရို
This program has